IS Islamic စစ်သွေးကြွားတွေကဆီယာဆွေးမှုတွေနဲ့လူသားတို့အပေါ်ကျွလွန်တဲ့ပြစ်မှုတွေလှုံ့ဆော်နေကြတာမှာယူရိုပ်နိုင်ငံမြောက်ပိုင်းမှာတော့ရာစီတီမျိုးနွယ်အမျိုးသမီးတွေအပေါ်အဓမ္မပြုကျင့်တာကိုလက်နက်တပ်ဖွဲ့အသုံးပြုနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့ Amnesty International ကပြောပါတယ်။စစ်သွေးကြွားတွေလက်ထဲကနေထွက်ပြေးလွတ်မြောက်လာတဲ့အမျိုးသမီးနဲ့မိန်းကလေးငယ်42ဦးနဲ့ဒီအဖမ်းခံနေရဆဲအမျိုးသမီးတွေကိုမေးမြန်းပြီးတော့ရေးသားထားတဲ့အစင်ကစားတစ်စောင်ကို Amnesty International အဖွဲ့ကဒီကနေ့ပဲထုတ်ပြန်လိုက်တာပါ။အဓမ္မပြုကျင့်တာနဲ့တခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေကိုအစင်ကစားမှာဖော်ပြထားပါတယ်။သူတို့ဆက်ဆံခံရတဲ့ပုံစံကြောင့်မလို့ဒီအသက်16နှစ်အရွယ်မိန်းကလေးငယ်သူ့ဘာသာသူတက်တည်သွားပြီးတော့တက်တည်ဖို့ကြံစီကြသူတွေအများပြားရှိတယ်လို့လည်းထွက်ပြေးလွတ်မြောက်လာသူအများပြားကပြောပါတယ်။သူတို့ကြုံရတဲ့ရုပ်ပိုင်းဆိုင်ရာဒီစိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေဟာအတော်ဆိုးွားပြီးတော့ IS လက်ထက်ကလွတ်မြောက်လာသူတွေတောင်မှစိတ်ဒဏ်ရာပြင်းပြထန်ထန်ခံစားနေရတော့မယ်လို့ Amnesty International အဖွဲ့ရဲ့ပြည်ပကအခြေအနေတုံ့ပြန်ကင်တွေရေးအစ်မြင့်အကြံပေးဖြစ်သူ Donatella Rivera ကပြောသွားပါတယ်ရှင်။